ဂျပန်ဘီယာကုမ္ပဏီ Kering ကမြန်မာနိုင်ငံအတွင်းသူ့ရဲ့စီးပွားရေးလုပ်ငန်းအလုံးကိုစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ Limited ကိုရောင်းခဲ့မဲ့အကြောင်းဒီကနေ့ပြောပါတယ်စစ်တပ်အာဏာသိမ်းပြီးတနစ်ကျော်အကြာမှာ Kering ရဲ့လုပ်ငန်းတွေအပြီးပြန်လည်ရုပ်သိမ်းတာဖြစ်ပါတယ်ဥပိုင်ကုမ္ပဏီနဲ့ဖက်ဆက်ထုတ်လုပ်ခဲ့တဲ့မြန်မာဘီယာထုတ်လုပ်ရေးလုပ်ငန်းမှာအစု158ရာခိုင်နှုန်းထက်ဝင်ထားတာကိုဂျပန်ရန်ငွေ22ဘီလီယံကျော်ဒေါ်လာ164သန်းနဲ့ဥပိုင်ကိုရောင်းချခဲ့မဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ Kering ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်မြန်မာနိုင်ငံမှာအရသာဆော့ကိုဖျက်ရှားပြီးစစ်တပ်အာဏာသိမ်းပြီးမကြခင်မှာပဲမြန်မာနိုင်ငံတွင်းကသူ့ရဲ့လုပ်ငန်းတွေပြန်လည်ရုပ်သိမ်းမြင့်ကြောင်း Kering ကကြေညာခဲ့ပေမဲ့လုပ်ငန်းတွေအပြီးသက်ပြန်ရုပ်သိမ်းဖို့တနစ်ကျော်ကြာခဲ့တာပါ။